မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တိုင်းရင်းသားပြည်သူတွေအကြောက်တရားကင်းကင်းမဲပေးနိုင်ကြပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့စက်တင်ဘာလဇာပိုင်းကအစိုးရနဲ့တိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA မှာလက်မှတ်ထိုးထားတဲ့RCSS SSC ရှမ်းလွန်နိုင်ငံတပ်ဖွဲ့ဟာသူတို့အဖွဲ့အုပ်ချုပ်မှုနယ်မြေဒေသမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့ဂျိုတင်အကြောင်းကြားဆက်သွယ်ပြီးမှမဲဆွယ်စည်းရုံးနိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အဲဒီကြေညာချက်နဲ့ပတ်သက်ပြီးအဲဒီဒေသတွေမှာရွေးကောက်ပွဲဝင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရော SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ပါတီကပါလက်မခံကြပါဘူး။ RCSS SSC ပြောခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကမဲဆွေစီယူရေးဆင်းမဲ့ပါတီတွေကိုအကြောင်းကြားဆက်သွယ်ခိုင်းတာကတားမြစ်ကန့်သတ်တာမဟုတ်ပဲမဲဆွေစီယူရာမှာအခက်အခဲမရှိစေရေးကူညီပေးဖို့ဖြစ်တယ်လို့ဆိုပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောရေးဆိုဝင်ရှိသူဆိုင်းလေးကတော့နိုင်ငံရေးဘောင်ကိုချဲ့ပြီးစစ်ဘောင်ကိုချုပ်ရမယ့်အနေထားမှုရုပ်ောက်ပွဲဖြစ်မြောက်အောင်မြင်ရေးဝိုင်းဝန်းတောင်းအားပေးကူညီရမယ်။လက်နက်ကိုင်အဖွဲ့စည်းတချို့အနေနဲ့ဘယ်ပါတီကိုမဲပေးပါဘယ်ပါတီကိုမဲမပေးနဲ့ဆိုတဲ့ပြောဆိုမှုတွေရှိနေပြီးဒီဟာကမလုံသင့်တဲ့ကိစ္စလို့မြင်တယ်လို့ဆိုပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန့်ကတော့လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေထုတ်ပြန်ခြင်းကရှုပ်ထွေးမှုတွေပိုပြီးဖြစ်ပေါ်လာစေနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံလိုတပ်မတော်အပြင်လက်နက်ကိုင်အဖွဲ့တွေအများကြီးရှိနေတဲ့တိုင်းပြည်တစ်ပြည်အနေနဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့စည်းတွေရဲ့သဘောထားပြုမှုပုံပြဿနာတွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်ရွေးကောက်ပွဲနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဝေရောက်ဆက်ဖက်မှုပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။မြန်မာနိုင်ငံလွတ်လပ်ရေးရပြီး1948ကနေ1962ဆီယနာသိမ်းပွဲမတိုင်ခင်အချိန်ထိကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့စည်းတွေကနေရွေးကောက်ပွဲအပေါ်လွှမ်းမိုးဖို့ဆွတ်ဖက်ဖို့ကြိုးစားခဲ့တာလက်နက်ရှိသူတွေကလက်နက်အားကိုပြီးဤအမျိုးမျိုးနဲ့ဆွတ်ဖက်တာမျိုးရှိခဲ့ပါတယ်။တက်မတော်အပြင်လက်နက်ကိုင်သဘုံတွေကပိုက်ဆောင်တက်တွေမျိုးစုံရှိနေတာမို့ရွေးကောက်ပွဲအကြိုကာလတွေမှာပြည်သူတွေပိုးပြီးချင်းချောက်ခံရလေးရှိပါတယ်။1958ခုနှစ်မှာရွေးကောက်ခံဦးနှုအစိုးရစီကနေအာဏာလွှဲပြောင်းရယူခဲ့တဲ့အိမ်ဆောင်အစိုးရဟာ1960ခုနှစ်မှာရွေးကောက်ပွဲကိုဦးစီးကျင်းပပေးခဲ့ပါတယ်။အဲ့ဒီအချိန်နိုင်ငံအကြီးအကဲလည်းဖြစ်တက်မတော်ကာကွယ်ဦးစီးချုပ်လည်းဖြစ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်းကနေသူ့တက်မှုတွေကိုတက်မတော်အနေနဲ့နိုင်ငံရေးပါတီတွေနဲ့ကင်းကင်းရှင်းရှင်းရှိရမယ်။ဗတ်လိုက်ပါဝင်တာမျိုးမလုပ်သင့်ဘူး။ရွေးကောက်ပွဲမှာကိုတဦးချင်းဆန္ဒအတိုင်းမဲပေးနိုင်ပြီးတက်မတော်ဂုံတိတ်ခါထိခိုက်စေမယ့်ကိစ္စမှန်သမျှရှောင်ကျဉ်ရမယ်ဆိုပြီးအမိန့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအပြီးနောက်ပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းဟာဗိုလ်မှူးချုပ်မောင်မောင်ဗိုလ်မှူးချုပ်အောင်ရွှေဒုဗိုလ်မှူးကြီးဘဖြူဗိုလ်မှူးကြီးတင်မောင်ဒုဗိုလ်မှူးကြီးချစ်ခိုင်တို့ကိုဥကြောင်ကြီးဥပဆွေဥဆောင်နဲ့တီမြဲဖဆပလပါတီကိုဗက်လိုက်တယ်ဆိုပြီးတက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါကပါလီမန်ဒီမိုကရေစီခေတ်ကအဖြစ်ပြက်ပါ။ဆီယနာရှင်ခေတ်လွန်2010ရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံတိုင်းရင်းသားပါတီတွေဝင်ရောက်ရှင်ပြိုင်တာမျိုးမရှိခဲ့လို့အဲ့ဒီအချိန်ကလက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်စွပ်ဖက်မှုလွှမ်းမိုးမှုပြဿနာဘာအတန်းမှထွက်မလာခဲ့ပါဘူး
။2015ခုနှစ်အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်ချီဖွေဆော့လော်နဲ့အင်ဂျင်နီယာမြို့နယ်တွေပါဝင်တဲ့အမှတ်၅မဲဆန္ဒနယ်မြေမှာပြဿနာပေါ်ခဲ့ပါတယ်။အဲဒီမဲဆန္ဒနယ်မြေမှာ NDA ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်ဟောင်းဦးစခုံတင်ရင်နဲ့အခြားအမှတ်လောင်၅ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရေကောက်ပွဲအကြိုကာလမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်လောင်တွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွယ်စည်းရုံးရေးတွေမလုပ်ဖို့ကချင်အထူးဒေသ၁ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်ခဲ့ပါတယ်။နောက်ကချင်အထူးဒေသတည်တာဝန်ရှိသူတွေဟာလော်ဝမျိုးသားစီလုံးညွတ်ရင်နဲ့ဖွံ့ဖြိုးရေးပါတီကိုပါဝါမျိုးမှာပါတီဆိုင်မှုမထောင်မှုမဲဆွယ်ဟောပြောစည်းရုံးတာတွေမလုပ်ဖို့ဆိုပြီးတားမြစ်ပိတ်ပင်ခဲ့ပါသေးတယ်။ဒါတွေမကချီဖွေမျိုးနယ်ဘက်စီအိုရေးဆင်းတဲ့ NLD အမတ်လောင်းတဲ့အဖွဲ့အားလည်းအဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးရိုက်နှက်ချင်းချောက်တာခံကြရပါတယ်
။ရွေးကောက်ပွဲပြီးတဲ့နောက်အဲ့ဒီမဲဆန္ဒနယ်မြေမှာခိုင်လုံမဲ11,000ကျော်ရတဲ့အထက်မှာဥစခုံတင်ရန်ကမဲပေါင်း9,000ကျော်နဲ့အနိုင်ရပါတယ်။နောက်ပိုင်းအမတ်အဖြစ်စံတစ္ဆာချိန်ဆိုပြီးလွှတ်တော်တက်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအကြိုကာလကမတရားပြုကျင့်ခံရတဲ့သူနှစ်ယောက်ကရွေးကောက်ပွဲခုံဖွဲ့စီကန့်ကွက်လှတင်ပါတယ်။ ခုံးဖွဲ့ကနေအမှုမှတ်နှစ်မြင့်ဆောင်2025နဲ့လက်ခံစစ်ဆေးပြီးတတိပုဂ္ဂလဦးရော်နာကိုအနိုင်ပေးလိုက်တဲ့အပြင်နောက်ထပ်ခုံရုံးစင်စင်ကလည်းအတီးပြုတ်ပေးလိုက်တာမို့ဥစခုံတင်ရန်အမတ်အဖြစ်ကနေရုတ်သိမ်းခံရပြီးဒုတိယအမဲအများဆုံးရတဲ့ဦးရော်နာကိုအမတ်အဖြစ်အတိမှတ်ပြုပေးခဲ့ပါတယ်။ဒါကနှစ်ထောင်15ရုံးကရွေးကောက်ပွဲမှာလက်နက်ကင်ဖွဲ့တွေရဲ့ဝင်ရောက်စွပ်ဖက်မှု ဒီမှာတရားမျှများတတ်တာဖြစ်စေဖို့လက်နက်ကိုင်ဖွဲ့ရရဲ့ဆွဖက်မှုမခံရစေဖို့တိုင်းနာပြည်သူတွေအကြောက်တရားကင်းမဲ့စွာမဲပေးနိုင်ဖို့အဓိကထိန်းသိမ်းပေးရမှာကမြမတမရော်ပါဒါပေမဲ့လည်း2018ဖွဲ့စည်းပုံအရနိုင်ငံရေးမှာပါဝင်ပတ်သက်မှုရှိနေလေတော့တမရော်ခေါင်းဆောင်တွေလည်းနိုင်ငံရေးပါတီတွေကြားဗမ်းမလိုက်ပဲကြားကနေဖို့ဆိုတာကလည်းဖြစ်မလာခဲ့ပြန်ပါဘူး2019ခုနှစ်ကာကွယ်ဥစည်းချုပ်ဗိုလ်ချုပ်မှုကြီးမေးအောင်လိုက်ဟာမဲပေးတာနဲ့ပတ်သက်ပြီးဒုတာဝင်အရေးသုံးပါးကိုကာကွယ်စောင့်ရှောက်မိသူတက်မတော်အပေါ်နားလည်မှုရှိသူနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးကာကွယ်ရေးအမြင်၄မြင်ရှိသူအမျိုးပါတာတာသနာနဲ့ပတ်သက်ပြီးမမှန်ကန်ကန်နဲ့စနစ်တကျထိန်းသိမ်းစောင့်ရှောက်နိုင်သူနိုင်ငံသားနိုင်ငံသားတိုင်းပြည်အဖွဲ့အစည်းတစ်ခုခုနဲ့တနည်းနည်းနဲ
ကိုယ်စားလှယ်တွေရွေးချယ်ရမှာအချက်၆ချက်နဲ့ပြည်စုံသူကိုရွေးဖို့ပြောဆိုခဲ့ပြီးအဲ့ဒီထဲမှာတမတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုခန်းကဏ္ဍကိုနားလည်သဘောပေါက်သူဆိုတဲ့အချက်လည်းပါဝင်ပါတယ်အဲ့ဒီပြောဆိုမှုတွေကိုကြည့်လိုက်ရင်ဘယ်လိုက်မှုပါဝင်နေတယ်ဆိုတာအားလုံးကနားလည်ထားကြပြီလေဖြစ်ပါတယ်ဒီလိုအခြေအနေတွေကိုစမ်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံရွေးကောက်ပွဲ ဒီနေ့ဖြစ်ပေါ်လာဖို့တိုင်းသားပြည်သူတွေအားလုံးအကြောက်တရားကင်းကင်းမဲပေးရွေးချယ်ခွင့်ရဖို့အချိန်ကာလတစ်ခုစောင့်ဆိုင်းရဖို့ရှိနေကြောင်းပါ။